အမေရိကန်သမ္မတဒေါ်နယ်ထရန့်ကပထမဆုံးအချိန်နိုင်ငံတော်ခြေပြမင်ကွန်းပြောကြားမှာညညွတ်ဖို့တိုက်တွန်းခဲ့သလိုနိုင်ငံခြားမူဝါဒရေးစီးပွားရေးမှာအောင်မြင်မှုတွေရခဲ့ကြောင်းလည်းပြောကြားသွားပါတယ်။မဲဆန္ဒရှင်လူလူအတွက်တာဝန်ထမ်းဆောင်နိုင်အောင်သဘောထားကွဲပြားမှုတွေကိုဖိပက်ထားပြီးဘောသဘောတူညီချက်တွေရအောင်ကြိုးပမ်းကြဖို့နဲ့ညညွတ်ချဖို့လိုအပ်ကြောင်းသမ္မတထရန့်ကပြောကြားခဲ့တာပါ။မင်းနေ၈၀မင်းကုန်းထဲမှာတော့အမေရိကန်လူမှုကြီးကြပ်ရေးစနစ်ကိုပြုရင်ပြောင်းလဲရင်းနဲ့အခြေခံစောင့်နေတိုးတက်အောင်ဆောင်ရည်အစိုးပြုချက်တွေကိုဥပဒေပြုအမတ်တွေအတည်ပြုပေးဖို့လည်းတိုက်တွန်းတော့ပါတယ်။နိုင်ငံခြားမူဝါဒရေးရာရင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့အီရန်နဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မှာအခြေခံချက်ချအားနည်းချက်တွေရှိနေတာကိုဖြေရှင်းဖို့နဲ့မြောက်ကိုရီးယားရေးမှာတော့အမေရိကန်ရဲ့ရည်တည်ချက်ကိုပြတ်ပြတ်သားသားပြတ်သားဖို့ပြောဆိုခဲ့တာပါ။အထက်ကသင်ခန်းစာတွေအရပျော်ပြောင်းတဲ့ဆက်ဆံရေးနဲ့အခွင့်အရေးပေးတာတွေဟာသဘောထားတင်းမာပြီးရန်လုံမှုတွေကိုသာဖိတ်ခေါ်ရရောက်ကြောင်းနဲ့အနေရရှိတဲ့အခြေအနေကိုရအောင်တွန်းပို့ခဲ့တဲ့အရင်ဆိုးရတွေအမှားမျိုးတွေကိုရှောင်ရှားသွားမှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။အထက်ကဒီမိုကရက်တစ်ကတော့သမ္မတရဲ့ပြောဆိုချက်တော်တော်များကိုပုံဝင်ကြတဲ့အရေးအယောင်မျိုးတော့မတွေ့ခဲ့ရပါဘူး။သူသဖြင့်လူမှုကြီးကြပ်ရေးစနစ်မှာလူထုရဲ့အရေးချင်းပေါ်မူတည်ပြီးသားလက်ခံမှုရည်ရွယ်တဲ့ပြုရင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ကိုပြောဆိုရမှာတော့ဒီမိုကရက်တစ်ရဲ့ရှုတ်ချသရော်သံတွေထွက်ပေါ်ခဲ့တာပါ။သမ္မတထရန့်ကတော့ခင်မမီတော့တဲ့လူမှုကြီးကြပ်ရေးစနစ်ကို21ရာစုခင်းနဲ့အညီပြုပြင်ဖို့လိုအပ်နေကြောင်းနဲ့ပြုပြင်ရမှာလဲဘေးကင်းလုံခြုံပြီးခင်းနဲ့ဥပဒေနဲ့ညီရဲစနစ်ဖြစ်ဖို့လိုအပ်ကြောင်းပြောဆိုသွားပါတယ်။စီဝိုင်းနဲ့ပတ်သက်လို့ပြောဆိုရမှာတော့သမ္မတရွေးကောက်ပွဲကာလကျင်းပရင်ကဆက်လို့ကွန်ထရိုးလုပ်ငန်းမှာအလုပ်နေရတဲ့2သိန်းပါဝင်စုစုပေါင်းအလုပ်ကိုင်ပေါင်း2သိန်း4သိန်းဖန်တီးပေးနိုင်ခဲ့ပြီးတိုးတက်မှုတွေရရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်။